ကမ္ဘာအကြီးဆုံးစီးပွားရေးဖွံ့ဖြိုးဆဲနိုင်ငံကြီး၅နိုင်ငံကသူတို့ရဲ့ဖွံ့ဖြိုးရေးဘဏ်တွေကရရှိတဲ့အချက်လက်တွေကိုမျှဝေကြဖို့အိန္ဒိယနိုင်ငံနယူဒေလီမြို့မှာကျင်းပတဲ့ BRICS ထိပ်သီးညီလာခံအပြီးမှာပြောဆိုလိုက်ကြပါတယ်။ဘရာဇီးလ၊ရုရှား၊အိန္ဒိယ၊တရုတ်နဲ့တောင်အာဖရိက၅နိုင်ငံပါဝင်တဲ့ BRICS လို့တည်ထားကြတဲ့အဖွဲ့ရဲ့ခေါင်းဆောင်တွေကသူတို့အဖွဲ့မှာနိုင်ငံတကာငွေကြေးအဆောက်အအုံအတွက်ကိုးစားပြုသူတွေပိုးပြီးလိုအပ်နေတယ်လို့ဆိုပါတယ်။တရုတ်ကညီလာခံမှာအင်ရှင်ဖြစ်တဲ့တာဝန်ယူကျင်းပပေးတဲ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်းကသူတို့ဟာအပြန်အလှန်ရင်းနှီးမြှုပ်နှံမှုလုပ်ငန်းမြင့်တင်နိုင်ရတဲ့အဓိကခြေလှမ်းလှမ်းနိုင်ဖို့ရာတဖြည်းဖြည်းနှိကလာနေပြီလို့ဆိုပါတယ်။ဒီရင်းနှီးမြှုပ်နှံမှုတွေကို BRICS အဖွဲ့ဝင်နိုင်ငံတွေနဲ့တခြားဖွံ့ဖြိုးဆဲနိုင်ငံတွေကငွေကြေးထောက်ပံ့ပြီးစီမံခန့်ခွဲတဲ့ဖွံ့ဖြိုးရေးဘဏ်တွေကနေလှုပ်ဆောင်မှာပါ။တောင်အာဖရိကသမ္မတဂျေကော့ဇူမာကတော့သူနဲ့တခြားအာဖရိကခေါင်းဆောင်တွေကအခုအဆောပြုတ်လိုက်တဲ့ဘဏ်နဲ့ပတ်သက်ပြီးကြိုးစိုးလိုက်ကြောင်းနဲ့ဒါဟာဖွံ့ဖြိုးဆဲနိုင်ငံတွေမှာအလုတ်ကိုင်းသစ်တွေဖန်တီးနိုင်ရတဲ့အထောက်အကူဖြစ်စေနိုင်တယ်လို့ဆိုပါတယ်။ရုရှားခေါင်းဆောင်ဒီမီထရီမက်ဗီယက်ဖ်ကလည်း BRICS နိုင်ငံတွေဟာလာမယ့်နှစ်တွေအတွင်းမှာကမ္ဘာစီးပွားရေးစနစ်ပြုပြင်ပြောင်းလဲမှုအတွက်အဓိကကျတဲ့အခန်းကဏ္ဍပါဝင်လာဖို့ရှိတယ်လို့ပြောပါတယ်။ညီလာခံပြီးထောက်ပြန်တဲ့ပူးတွဲကြီးညာချက်ထဲမှာတော့ BRICS နိုင်ငံတွေကခေါင်းဆောင်တွေကအနောက်နိုင်ငံတွေရဲ့ငွေကြေးဆန်ရမှုဝါဒကိုပြင်းပြင်းထန်ထန်ဝေဖန်ထားပါတယ်။